အမေရိကန်သမ္မတဒေါ်နယ်ထရမ့်ဟာအောက်တိုဘာ5ရက်နေ့ဖော်ရရန်နဲ့ဒီကနေ့တွေ့ဆုံမှုရှိတယ်လို့သမ္မတအမေကြေညာချက်အများပြားကိုလည်းလက်မှတ်ရေးထိုးထုတ်ပြန်မှုရှိပါတယ်။ဒီကနေ့အားဖြင့်သူ့အစိုးရအဖွဲ့အစ်အနေနဲ့သတင်းတစ်ပတ်အပြည့်လုပ်ငန်းစတင်တဲ့နေ့ပါ။သမ္မတရဲ့အမေကြေညာချက်တွေကဘယ်ကိစ္စတွေအတွက်ဆိုတာကိုတော့သမ္မတအင်ဗျူတော်ကမပြောပါဘူး။သမ္မတဟောင်းဘရာကူဘာမှထုတ်ပြန်သွားတဲ့အမေကြေညာချက်တွေကိုပြန်ရုပ်သိမ်းမယ်လို့မဲဆွယ်စည်းဝေးတွင်ထရမ့်ကအကတိပြုပြောဆိုထားပါတယ်။ရွေးကောက်ခံရပြီးတဲ့နောက်မှာတော့၁၂နိုင်ငံပါပစိဖိတ်ရောင်းဝယ်နိုင်ငံများအကြားကုန်သွယ်ရေးဆိုင်ရာသဘောတူညီချက် TPP ကနေအမေရိကန်နှုတ်ထွက်မယ်ဆိုတာကိုအကြောင်းကြားတာမက္ကဆီကိုကနေဒါနိုင်ငံတွေနဲ့လက်မှတ်ရေးထိုးထားတဲ့မြောက်အမေရိကလွတ်လပ်စွာကုန်သွယ်ရေးဆိုင်ရာသဘောတူညီချက် NAFTA ကိုပြန်ပြီးဆက်ဆက်ညှိနှိုင်းတာတွေအပါအဝင်သူ့အစိုးရအဖွဲ့ရဲ့အစောပိုင်းချက်တွေအတွင်းလုံမဲ့ကိစ္စတွေကိုသူကချပြထားပါတယ်။အဲဒီကိစ္စတွေတိတ်မကြခင်ဖြစ်လာတာကိုမြင်ရပါမယ်လို့အင်ဂျီရိုပြောခွင့်ရရှွန်စပိုက်ဆာကပြီးခဲ့တဲ့သတင်းပတ်မှာပြောထားပါတယ်။